တောင်ကိုရီးယားအစိုးရအနေနဲ့အမေရိကန်တို့နဲ့ပူးတွဲစည်းရဲလေ့ကျင့်မှုကိုအစီအစဉ်အတိုင်းဆက်လုပ်မယ်ဆိုရင်တော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကွဲကွာနေတဲ့မိသားစုတွေပြန်လည်ဆုံတွေ့ခွင့်ပေးမယ်ကိစ္စကိုဖျက်မယ်လို့မြောက်ကိုရီးယားတို့ကချိန်ချောက်လိုက်ပါတယ်1950ပြည်လွတ်နှစ်တွေကကိုရီးယားစစ်ပွဲကြောင့်ကွဲကွာနေတဲ့ကိုရီးယားမိသားစုတွေကိုပြန်လည်တွဲဆောင်ခွင့်ပေးဖို့အတွက်နှစ်ဖက်အစိုးရကြားဗုဒ္ဓဟူးနေ့တော့မှသဘောတူညီမှုရရှိထားတာဖြစ်ပါတယ်တိုးတက်နေတဲ့ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးနဲ့စည်ရေးလေ့ကျင့်မှုကမသင့်တော်ဘူးဖြစ်နေတယ်လို့မြောက်ကိုရီးယားကာကွယ်ရေးကော်မရှင်ရဲ့အပြောကိုမြောက်ကိုရီးယားအစိုးရရုပ်သံမှဒီကနေ့ကြားသာရင်းနှီးထုတ်ပြန်သွားတာပါဗုဒ္ဓဟူးနေ့တော့ကဒီတောင်နှင်းမြောက်ကိုရီးယားအစိုးရနှစ်ဖက်ကြားဆွေးနွေးနေချိန်မှာ American B-52 ဘုံးကျဲလေယာဉ်တွေတောင်ကိုရီးယားမှာဖြန့်ချတယ်လို့ဆိုပြီးတော့မြောက်ကိုရီးယားရဲ့ကြေညာချက်မှာ American ကိုလည်းဝေဖန်ထားပါတယ်မြောက်ကိုရီးယားဘက်ကဆွဆွဲချက်တွေကို American တို့ဘက်ကတစုံတရာတုံ့ပြန်ပြောခြင်းမရှိပါဘူးဒါပေမဲ့လေ့ကျင့်မှုလုပ်တဲ့အနေနဲ့ဘုံးကျဲလေယာဉ်တစ်စင်းဗုဒ္ဓဟူးနေ့တော့ကပြန်တန်းခဲ့တယ်လို့ဒီတောင်ကိုရီးယားရဲ့ရုံးဟပ်သတင်းမှာတော့တောင်ကိုရီးယားစစ်တပ်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်တောင်ကိုရီးယားအစိုးရအနေနဲ့ရည်တည်ချက်ခိုင်မာပြီးစစ်ရေးလေ့ကျင့်မှုကိုမဖြတ်နိုင်ဘူးလို့ကာကွယ်ရေးဌာနပြောခွင့်ရသူကင်မင်ဆုတ်ကပြောပါတယ်ဒီလနှောင်းပိုင်းမှာဒီတောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲလှုပ်ဖို့စီစဉ်ထားတဲ့စစ်ရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ဖြစ်တယ်လို့မြင်ပြီးတော့မြောက်ကိုရီးယားအစိုးရကဖြတ်သိမ်းဖို့အတွက်တောင်းဆိုနေတာသတင်းပတ်နဲ့ချီရှိနေပါပြီရှင်